American Tamra ရွေးကောက်ပွဲမှာဩဇာတက်ရောက်နိုင်ရေးအတွက်ရုရှားရဲ့လှုပ်ကြံသတင်းဖြန့်ဝေမှုတွေနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင့်အရာတရားဆွဲဆိုမှုတွေ၊အင်တာနက်ဒိုမိန်းတွေသိမ်းဆည်းမှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို American အစိုးရကဗုဒ္ဓဟူးနေ့မှာကြေညာပါတယ
်။ This morning we unsealed an indictment in the Southern District of New York of Konstantin Kalashnikov and Elena Afanasyeva.
ရုရှားနိုင်ငံပိုင်အာတီသတင်းဌာနရဲ့ရုရှားအခြေစိုက်ဝန်ထမ်းဦးဖြစ်တဲ့ကွန်စတန်တင်ကလရှနီကော့ဖ်နဲ့အဲလီနာဒုတ်ကိုနယူးယောက်တောင်ပိုင်းခရိုင်မှာတရားစွဲဆိုလိုက်ကြောင်းသူတို့ကိုငွေမဲခွာချမှုနောက်ပြည်ပအေးချင်များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတို့ကိုချိုးဖောက်ဖို့ကြံစည်မှုတွေနဲ့ဆွဲဆိုကြောင်းအမေရိကန်ရှစ်နေချုပ်မာရစ်ဂါလန်ကပြောဆိုသွားတာပါရုရှားဘက်ကလှုပ်ကြံသတင်းတွေနဲ့ဝါဒဖြန့်ဖို့မသိနားမလည်တဲ့လူသိများအမေရိကန်တွေကိုစူးစမ်းနိုင်ရေးနိုင်ငံပိုင်မီဒီယာကိုအသုံးချတာတွေနဲ့ဆက်ဆက်ပြီးအခုလိုအရေးယူတာဖြစ်ကြောင်းရှင်းနေချုပ်ဂါလန်ကပြောပါတယ်အမေရိကန်အစိုးရရဲ့အရေးယူမှုတဲမှာတော့ရုရှားနိုင်ငံပိုင်အာတီသတင်းဌာနခေါင်းဆောင်တွေအပေါ်တန်းခတ်ပိတ်ဆို့မှုချမှတ်တာလည်းပါဝင်ပါတယ်ဒီအရေးယူမှုကြောင့်အမေရိကန်တရားရေးဌာနကရုရှားအာတီသတင်းဌာနကိုပြည်ပအစိုးရအတွက်အလုပ်လုပ်ပေးနေသူအဖြစ်သတ်မှတ်ရတယ်လို့ပြည်ဝင်ခွင့်ကိုလည်းကန့်သတ်လိုက်ပါတယ်လာမယ့်နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲအပေါ်မှာဩဇာတက်ရောက်နိုင်ရေးအတွက်ရည်ရွယ်ပြီးရုရှားတို့ကစိုက်ဘာတိုက်ခိုက်မှုတွေနဲ့လှုပ်ကြံသတင်းဖြန့်ဖို့တွေကိုအများစုစိုးရိမ်နေကြတာဖြစ်ပါတယ်ရှင်